မြန်မာစစ်တပ်ဟာစာရေးဆရာတွေတက်သည့်ပညာရှင်တွေကိုတခြားနိုင်ငံတွေထဲမနစ်ကဖမ်းဆီးချုံနောက်မှုအများဆုံးပြုလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ Pan American အဖွဲ့ရဲ့အစီရင်ခံစာတက်မှာဖော်ပြထားပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့အခုလိုဖမ်းဆီးတာလို့ပင်အဖွဲ့ရဲ့ဒီကနေ့ဧပြီလ၁၄ရက်နေ့မှာထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စွာရေးသားခွင့်ဆိုင်ရာအညွန်ကိန်း Freedom to Write Index 2021အစီရင်ခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့်စာရေးဆရာ85ယောက်ဖမ်းဆီးခဲ့တဲ့တရုတ်နဲ့29ယောက်ဖမ်းဆီးခဲ့တဲ့ Saudi Arabia နိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တည်တည်တသာကျဆင်းသွားတယ်လို့ Pan American အဖွဲ့အစီရင်ခံစာမှာဖော်ပြပါတယ်တချိန်တည်းမှာပဲဖမ်းဆီးခံရသူတွေဟာတရားစွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတားဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေခံကြရတယ်လို့ဆိုပါတယ်။သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်အတွင်းစာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ Pan American အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာအရင်နှစ်က283ယောက်ဖမ်းဆီးခံခဲ့ရတာနဲ့၄ဦးပိုများခဲ့ပါတယ်။သူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတည်းကျော်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး Pan American အဖွဲ့ကဒီ Freedom to Write Index အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျ။